Facebook သုံးစွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုကင်တရာမှာအမှားယွင်းနေရှိခဲ့တာကြောင့် Facebook Company ဟာ American Dollar 5 Billion တန်ချီပေးဆောင်ဖို့သဘောတူညီခဲ့ပါတယ်။ဗိုလ်ဒုံးကြီးကထုတ်ပြန်ခဲ့တဲ့ American ပြည်ထောင်စုကုန်သွယ်ရေးကော်မရှင်ရဲ့ကြေညာချက်အရဒါဟာဒီပညာကုမ္ပဏီတစ်ခုကိုကိုယ်ရေးအချက်လက်သုံးစွဲမှုနဲ့ပတ်သက်ပြီးချမှတ်ခဲ့တဲ့တန်ချီပမာဏအများဆုံးဖြစ်ပါတယ်။ American ကုန်သွယ်ရေးကော်မရှင်ရဲ့American ကုန်သွယ်ရေးကော်မရှင်နဲ့American ကုန်သွယ်ရေးကော်မရှင်နဲ့ဒီကုမ္ပဏီအကြားဒီသဘောတူညီချက်အရပြည်ထောင်စုကုန်သွယ်ရေးကော်မရှင်နဲ့ကုမ္ပဏီအကြားဒီသဘောတူညီချက်အရ Facebook သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုအကာအကွယ်ပေးဖို့ကုမ္ပဏီရဲ့ဆောင်ရွက်ချက်တွေကို CEO Mark Zuckerberg ကနှစ်စဉ်လေးလတစ်ချိန်တက်သေးကြရမှာဖြစ်ပါတယ်။အလားတူပဲ Facebook Company Director အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်ဆိုင်ရာကော်မတီတရက်ကိုလည်းဖွဲ့စည်းရမှာဖြစ်ပါတယ်။ဒါပြင် Facebook အနေနဲ့အတိတ်ထုတ်လုပ်တဲ့Facebook အနေနဲ့အတိတ်ထုတ်လုပ်တဲ့ဒါမှမဟုတ်ပြည်ပြောင်းမှန်ထားတဲ့ဝန်ဆောင်မှုကော်မတီအတိတ်တွေပေါ်မှာလည်းအသုံးမပြုခင်တုံ့တက်စစ်ဆေးချက်တွေလုပ်ရမှာဖြစ်ပါတယ်။အရေးအတွက်ဘီလီယံချီရှိတဲ့ကမ္ဘာတဝန်းက Facebook သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုကာကွယ်ကန့်သတ်ထားမယ်လို့ကိစ္စတွေအခါခါပြခဲ့ပေမဲ့သုံးစွဲသူတွေအတွက်ရေးစရာလမ်းကိုတော့သုံးစွဲသူတွေအတွက်ရေးစရာလမ်းကိုတော့ Facebook ကရှော့ချညွန်နေစီခဲ့ကြအောင်အခုချမှတ်ခဲ့တဲ့တန်ကြီးပမာဏဟာအရင်ကမရှိခဲ့ဘူးကြောင်းပြည်ထောင်စုကော်မတီကော်မရှင်ဥက္ကဋ္ဌဂျိုးဆိုင်မွန်ကပြောပါတယ်Facebook သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုခွင့်ပြုချက်မရပဲနိုင်ငံရေးအတိုင်းအတာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Cambridge Analytica အဖွဲ့ကရယူခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကတည်းကပြည်ထောင်စုကော်မရှင်ကစုံစမ်းစစ်ဆေးမှုတွေစတင်လုပ်ဆောင်ခဲ့တာဖြစ်ပါတယ်